စစ်ကောင်စီဥက္ကဋ္ဌယုံတုံပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးနဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းတို့ကိုတာဝန်ကနေအနားယူခွင့်ပြုတယ်လို့စစ်ကောင်စီကမေလ28ရက်မနေ့ကကြေညာပါတယ်
။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်အမိန့်မှ38မြင်းဆောင်2024ကို1386ခုနှစ်ကဆုံလပြည့်ကျော်9ရက်2024ခုနှစ်မေလ28ရက်ဒီကနေ့ရက်စွဲဖြင့်ထုတ်ပြန်ပါ၏။အရေးမိအပြည့်စုံမှတာဝန်မှအနားယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဝန်ကြီးဌာနသုံးပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးအားတာဝန်မှအနာယူခွင့်ပြုလိုက်သည်အမေရအောင်လင်းတွေဒုတိယဗိုလ်ချုပ်ကြီးအတွင်းရင်မဟုဖော်ပြပါရှိပါရခင်ဗျာ
တာဝန်မှအနာယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာစီမံရေးနှင့်ဗဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမမဝင်းအားတာဝန်မှအနားယူခွင့်ပြုလိုက်သည်
မြမစီးပွားရေးနဲ့ဗဏ္ဍာရေးကဏ္ဍမှာဆယ်စုနှစ်တခုကျော်လောက်ပါဝင်နေခဲ့တဲ့ဒီဝင်ကြီးနှူးဦးကိုစစ်ကောင်စီကအနားပေးလိုက်ပေမဲ့ဘာကြောင့်အနားပေးလိုက်တယ်ဆိုတာကတော့ဖော်ပြမထားပါဘူးဒါ့အပြင်အနားပေးလိုက်တဲ့ဝင်ကြီးနဲ့ဒုဝင်ကြီးနေရာတွေအတွက်အစားထိုးခန်းအတာတွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးပြည်တွင်းမှာကုန်စည်နှုန်းတွေအဆမတန်မြင့်တက်လာတာကိုမထိန်ချုပ်နိုင်တာနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေမအောင်မြင်တဲ့အပေါ်မှာစစ်ကောင်စီကတရားခံရှာတဲ့ပုံစံမျိုးဖြစ်နိုင်ကြောင်းပြည်တွင်းစီးပွားရေးတုံ့တက်နေသူတူကအခုလို VOE ကိုမှတ်ချက်ပေးပါတယ်
အဲ့တော့ဟိုတုံးတိုင်းဟိုအဖြစ်တခုခုပြလို့ရှိရင်လေဖြစ်နေတယ်ပေါ့အကြောင်းတခုခုအဲပြကြအကြောင်းတခုခုရှိနေရှိမှာပေါ့နော်ဒါအဖြစ်ပြအကြောင်းကြီးရှိရတယ်ဟိုဒါနဲ့တုံးတိုင်းငါယူပြီးကြိတ်ပေါ့ဆိုတော့အခုစီပွားရေးရစီမံခန့်ခွဲမှုရစီမံဘဏ္ဍာရေးလုပ်ငန်းတွေရဟိုမောင်းမြင်တာအော်မှာဟဲ့လားနောက်ဆုံးအဖြစ်ပေါ့နော်သူတို့ကဟိုအပြစ်ပေးလိုက်တာမျိုးအလားတန်ဆာလိုက်တာမျိုးလဲဖြစ်နေတာပေါ့ဘာလို့တော့အဆရတော့ဥက္ကဋ္ဌမဆရာဆိုတာဟိုစီမံကုသဝင်ကြီးနေပြီးတော့နော်သမ္မတရေးဝင်ကြီးစီမံကောင်စီဝင်ကြီးဆိုပြီးတော့ပြောင်းထားတာရှိတာနော်ရှိတာကိုတော့နားပေးလိုက်တယ်ဆိုတော့အဲဟိုဒီမဟုတ်တော့ဝင်ကြီးမမောင်ရဲ့စီမံဘဏ္ဍာဝင်ကြီးတက်ဆောက်တော့တယ်နော်ဆိုတော့အခုအားကအဲ့လိုနော်စီဝိုင်းရစီမံခန့်ခွဲမှုရအဲ့လားစီမံကိန်းဗဏ္ဍာရေးရမအောင်မင်းသားတွေကိုကျေခန့်ဆားလိုက်တာအဲဖြစ်ပုံများတယ်သူဒီနောက်ကဒီထဲမှာတော့အထူးသဖြင့်ဥအောင်နိုင်ဆိုရင်ဗော်လီဆက်ဆိုရင်ရှိတယ်လို့
ဒါအပြင်စစ်ကောင်စီရဲ့စီမံခန့်ခွဲမှုအရေးချင်းအားနည်းတဲ့အတွက်ဘသူ့ကိုပဲအစားထိုးခန့်အပ်ပါစေအခြေအနေတွေပြောင်းလဲတိုးတက်လာဖို့တော့မရှိဘူးလို့စောစောကလုံခြုံရေးကြောင့်အမိမဖော်လို့သူစီပွားရေးတုံ့သက်သူကပြောပါတယ
်တင်းတိုက်ကြတော့သူကတယောက်ကတော့တိုက်ရိုက်တာဝန်စီမံဘဏ္ဍာမှာတိုက်ရိုက်တာဝန်ကြီးပြနေပြီးတော့နားသွားတယ်နောက်တယောက်ကတော့စီမံကောင်စီကနေနော်နားသွားတယ်ဆိုတင်းတက်ကတော့ခလေးထူးထူးတော့ရှိကြကြအကြောင်းရှိပါဘူးဒီထဲမှာတော့ online ကြီးစားတဲ့တူရက်ကတော့တာလူတော်ရင်းပေါ့နော်အဲဒီခလေးချုပ်နိုင်တော့စီမံကြည့်ဒါပေမဲ့လက်ရှိရှိနေတဲ့အနေချင်းကတော့ဘလောက်တော်တဲ့လူနဲ့ဖြစ်ဖြစ်အလုပ်ကဖြစ်ရတ
ာဦးအောင်နိုင်ဦးကဦးသိန်းစင်အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာရဲ့ညွှန်ကြားရေးမှုချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးတော့2019ခုနှစ်မှာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွန်းဝန်အဖြစ်တာဝန်ပေးခံခဲ့ရတာဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်ပြည်ထောင်စုဝန်ကြီးအဖြစ်ရာထူးတက်ခဲ့ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနတက်ယုံဝန်ကြီးဌာနနှစ်တော့ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုနောက်ဆုံးစစ်ကောင်စီဥက္ကဋ္ဌယုံဝန်ကြီးဌာန3ရဲ့ဝန်ကြီးအဖြစ်အနားယူခွင့်ပြုကြောင်းထုတ်ပြန်လာတာဖြစ်ပါတယ်။အလားတူပဲအနားပေးခံရတဲ့ဒုတိယဝန်ကြီးဦးမမောင်ဝင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကတည်းကစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ခဲ့သူဖြစ်ပြီးတော့ဆရာနာသိမ်းပြီးနောက်ပိုင်းမှာလည်းအဲ့ဒီရာထူးအတိုင်းပဲစစ်ကောင်စီကဆက်ပြီးခံတားခဲ့တာဖြစ်ပါတယ်ခင်ဗျာ။